ယောဟန်ခရစ်ယောင်ကိုအခြေခံပြီးယေရှုခရစ်တော်ဟာအမှန်တကယ်ဘယ်သူလဲအပြစ်ရှိတဲ့လူတို့အတွက်ယေရှုဘာလုပ်ပေးတယ်လဲဆိုတာကိုကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်မိတ်ဆွေကိုယ်တိုင်ယောဟန်ခရစ်ယောင်ကိုဖတ်စေခြင်းပါတယ်တကယ်လို့မိတ်ဆွေမှာယောဟန်ခရစ်ယောင်မရှိဘူးဆိုရင်ကျွန်တော်တို့စီကစာရေးပြီးတော့အခမဲ့မှားယူနိုင်ပါတယ်ဖယားစစ်ဖယားမှန်ကိုသိခြင်းရင်ယောဟန်ခရစ်ယောင်ကိုဖတ်ရှုလေ့လာပါအပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေကယ်တင်တော်မူသောဖခင်မိတ်ဆွေရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူသောဖခင်သခင်ကိုအမှန်တကယ်သိခြင်းရင်ယောဟန်ခရစ်ယောင်ကိုဖတ်ပါအပြစ်ရှိတဲ့လူတို့ကိုကယ်တင်တော်မူသောဖခင်စစ်ဖခင်မှန်ကိုမိတ်ဆွေသိရှိပြီးယုံကြည်လက်ခံရင်အခုဘဝကလေးကနောင်ဘဝစိတ်ချမှုကိုမိတ်ဆွေရရှိမှာဖြစ်ပါတယ်ယောဟန်ခရစ်ယောင်ကိုရေးတဲ့သူဟာယေရှုရဲ့တပည့်တော်ယောဟန်ဖြစ်ပါတယ်ယောဟန်ကယေရှုအကြောင်းသူ့ရဲ့ထင်မြင်ယူဆချက်တွေးခေါ်မျှော်မြင်ချက်တွေကိုရေးထားတာမဟုတ်ပါဘူးကိုယ်တိုင်မြင်ကိုယ်တိုင်ကြားခဲ့တဲ့ယေရှုခရစ်တော်ရဲ့အကြောင်းကိုတန်ရှင်းသောဝိညာဉ်တော်ဖခင်ရဲ့ပြတ်သားတွင်တင်တော်မူသည့်အတိုင်းရေးသားခဲ့တာဖြစ်ပါတယ်ဒါကြောင့်ယောဟန်ခရစ်ယာန်ကျမ်းဟာတပည့်တော်ယောဟန်ရေးတာမှန်ပေမဲ့မူရင်းကလောင်ရှင်ဟာဖခင်သခင်ဖြစ်တော်မူပါတယ်ယေရှုအကြောင်းယောဟန်ရဲ့သက်သေခံချက်ဟာမာယွင်ခြင်းမရှိတဲ့ဖခင်သခင်နှုတ်ကပတ်တော်ဖြစ်တဲ့အကြောင်းကျွန်တော်တို့ယုံကြည်စိတ်ချနိုင်ပါတယ်။ယောဟန်ခရစ်ယာန်ကျမ်းဟာလူတိုင်းအတွက်ဖခင်သခင်ကယ်တင်တော်မူခြင်းသတင်းကောင်းဖြစ်ပါတယ်။ယောဟန်ခရစ်ယာန်ကျမ်းရဲ့အတိတ်ကရည်ရွယ်ချက်ကိုယောဟန်ခရစ်ယာန်ကျမ်းအခန်း20အခန်းငယ်31မှာအခုလိုဖော်ပြထားပါတယ်။ယေရှုသည်ခရစ်တော်တည်းဟုသောဖခင်သခင်၏သားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထိုတို့ယုံ၍နာမတော်အားဖြင့်အသက်ကိုရမိအကြောင်းဤမျှလောက်ရေးထားလျက်ရှိသည်လို့တွေ့ရပါတယ်ယေရှုဆိုတာဟေဘရုဘာသာစကားယေဟောရှွာကနေဆင်းသက်လာတာဖြစ်ပြီးဖခင်သခင်သည်ကယ်တင်ခြင်းဖြစ်၏လို့အဓိပ္ပာယ်ရပါတယ်ခရစ်တော်ဆိုတာဟေဘရုဘာသာစကားနဲ့မစီယဖြစ်ပြီးဂရိဘာသာစကားနဲ့ဆိုရင်ခရစ်တော့စ်ဖြစ်ပါတယ်အတိတ်ပဲကတော့ဘိတ်သိက်ခြင်းကိုခံတော်သူလို့အတိတ်ပဲရပါတယ်။ဖခင်သခင်ဤသားတော်ဆိုဒီမှာခမဲတော်သားတော်တန်ရှင်သောဝိညာဉ်တော်တည်းဟုသောသုံးပါးတစုဖခင်သခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူသောယေရှုခရစ်တော်ကိုဆိုလိုခြင်းဖြစ်ပါတယ်။နာမတော်အဖြစ်ဆိုတာမိမိအကြောင်းယေရှုရဲ့သက်သေခံချက်ကိုယုံကြည်ခြင်းဖြစ်ပါတယ်။မိမိအကြောင်းယေရှုရဲ့သက်သေခံချက်ကိုယုံကြည်ပြီးယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံရင်အပြစ်ငရဲကနေထာဝရကယ်တင်ခြင်းခံရမယ်ဆိုတဲ့သတင်းစကားဟာလူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူသောယေရှုဖခင်ရဲ့ဂတိတော်ယောဟန်ခရစ်ယာန်ကျမ်းရဲ့အဓိကသက်သေခံချက်ဖြစ်ပါတယ်ယောဟန်အဖြစ်မိမိအကြောင်းယေရှုရဲ့သက်သေခံတော်မူချက်ကိုအခုကြည့်ကြပါစို့ယောဟန်ခရစ်ယာန်ကျမ်းအခန်း1အခန်းငယ်1မှ5အထိကိုကျွန်တော်ဖတ်ပြပါမယ်။အစဦး၌နှုတ်ကပတ်တော်ရှိ၏။နှုတ်ကပတ်တော်သည်ဖခင်သခင်နှင့်အတူရှိ၏။နှုတ်ကပတ်တော်သည်လည်းဖခင်သခင်ဖြစ်တော်မူ၏။ထိုနှုတ်ကပတ်တော်သည်အစဦး၌ဖခင်သခင်နှင့်အတူရှိ၏။ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏။ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိ။ထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်တည်းကနှုတ်ကပတ်တော်ဆိုတာယေရှုခရစ်တော်ကိုယေညွန်ခြင်းဖြစ်ပါတယ်ဓမ္မသစ်ကျမ်းရဲ့မူရင်းဂရိဘာသာမှာတော့နှုတ်ကပတ်တော်ဆိုတဲ့စကားဟာ Logos ဖြစ်ပါတယ် Logos ဆိုတဲ့စကားလုံးဟာယောဟန်ခေတ္တုံးကအချို့သော Greek ဒသနိကဗေဒကျောင်းတွေမှာအသုံးများတဲ့စကားလုံးဖြစ်ပါတယ် Greek တွေးခေါ်ရှင်များက Logos ဆိုတဲ့နှုတ်ကပတ်တော်ကိုပုပ်ကူမဟုတ်တဲ့ပညာတရားဉာဏ်ပညာရုပ်လောကကိုဖြစ်တည်စေတဲ့ပုပ်ကူမဟုတ်တဲ့မူလတရားဒါမှမဟုတ်စွမ်းအင်လို့ယူဆခဲ့ကြပါတယ်သို့သောယောဟန်ကနှုတ်ကပတ်တော်လို့ပြောဆိုရမှာ Greek တွေးခေါ်ရှင်များယူဆခဲ့ကြတဲ့စကြဝဠာထဲမှာပြန့်လွင့်နေတဲ့ပုပ်ကူမဟုတ်တဲ့စွမ်းအင်ဒါမှမဟုတ်တရားကိုပြောနေတာမဟုတ်ဘူးခတ်သိမ်းသောအရာတို့ကိုဖြစ်တည်စေတော်မူသော ပုပ်ကူတပားကိုယေညွန်းပြောဆိုတာဖြစ်ပါတယ်။အဲ့ဒီပုပ်ကူဟာဖခင်သခင်သားတော်ယေရှုခရစ်တော်ဖြစ်ပါတယ်။နှုတ်ကပတ်တော်နဲ့ပတ်သက်ပြီးတော့ယောဟန်ရဲ့ဆူလိုရင်အနဲ့အတိတ်ဘယ်ကိုဂရိလူမျိုးများရဲ့ဒတနိကဗေဒပညာရဆိုင်ရာအယူအဆမှာကျွန်တော်တို့မတွေ့ရပါဘူး။ဓမ္မဟောင်းကျမ်းမှာကျွန်တော်တို့တွေ့ရပါတယ်။ဓမ္မဟောင်းကျမ်းမှာဖခင်သခင်ဤနှုတ်ကပတ်တော်ဆိုတဲ့စကားကိုအကြိမ်ပေါင်းများစွာဆိုတာကျွန်တော်တို့တွေ့ရပါတယ်။ဓမ္မဟောင်းကျမ်းထဲကဘုရားသခင်၏နှုတ်ကပတ်တော်ဆိုတာဘုရားသခင်ကမိမိကိုယ်ကိုမိမိရည်ညွှန်းပြောဆိုဖော်ပြတော်မူခြင်းဖြစ်ပါတယ်အထူးသဖြင့်ဖန်ဆင်းတော်မူခြင်းအမှုဗျာဒိတ်တော်နဲ့ကယ်တင်ခြင်းအမှုစသည်တို့မှာဘုရားသခင်ကမိမိကိုယ်ကိုမိမိဖော်ပြတော်မူခြင်းဖြစ်ပါတယ်ကပ္ပဦးကျမ်းအခန်း1မှာဖော်ပြထားတဲ့ဖန်ဆင်းတော်မူခြင်းအမှုကိုကျွန်တော်တို့ကြည့်မယ်ဆိုရင်ဘုရားသခင်ကဖြစ်စေဟုအမိန့်တော်ရှိ၏အမိန်တော်ရှိသည့်အတိုင်းဖြစ်လေ၏လို့တွေ့ရပါတယ်။စာလံ33အခန်းငယ်6မှာထာဝရဘုရား၏နှုတ်ကပတ်တော်အဖျင်မိုးကောင်းကင်ကို၎င်းနှုတ်ကပတ်တော်အသက်အဖျင်မိုးကောင်းကင်တစားများကို၎င်းဖန်ဆင်းတော်မူ၏လို့တွေ့ရပါတယ်။ကောလောသဲအခန်း1အခန်းငယ်16မှာလည်းဘုရားသခင်ကကောင်းကင်ပေါ်မိကြီးပေါ်မှာရှိသမျှသောယူပအရာအယူပအရာခတ်သိမ်းသောအရာတို့ကိုသားတော်ယေရှုခရစ်တော်အဖင်ဖန်ဆင်းတော်မူကြောင်းအတိအလင်းဖော်ပြထားပါတယ်။ဘုရားသခင်၏ဗျာဒိတ်တော်ဆိုတာဟာလေဘုရားသခင်နှုတ်ကပတ်တော်နောက်တနည်းပြောရရင်ဘုရားသခင်စကားတော်ကိုဆိုလိုခြင်းဖြစ်ပါတယ်။ဘုရားသခင်နှုတ်ကပတ်တော်ဟာဘုရားသခင်အလိုတော်နဲ့မိမိအကြောင်းဘုရားသခင်ဖော်ပြတော်မူချက်ဖြစ်ပါတယ်။ဓမ္မဟောင်းကာလတုန်းကပရောဖက်များဘိုးဘေးများကိုဗျာဒိတ်ယူပါယုံအဖင်ဘုရားသခင်စကားပြောတော်မူပါတယ်။ဓမ္မဟောင်းကာလတုန်းကဗျာဒိတ်ယူပါယုံအားဖြင့်ပရောဖက်များနဲ့ဘိုးဘေးများကိုစကားပြောတော်မူသောဖခင်သခင်ကဒီနောက်ဆုံးသောကာလမှာတော့မိမိသားတော်ယေရှုခရစ်အားဖြင့်ကျွန်တော်တို့ကိုစကားပြောတော်မူကြောင်းဟေဘဲအခိုင်1အခန်းငယ်1မှာအခုလိုဖော်ပြထားပါတယ်။ရှေးလွန်လင်ပြီးသောအခါပရောဖက်များအားဖြင့်ဘိုးဘေးတို့အားအထက်ထက်အနီးနီးဗျာဒိတ်ပေးတော်မူသောဖခင်သခင်သည်ဤနောက်ဆုံးသောကာလအခါမိမိသားတော်အားဖြင့်ငါတို့အားဗျာဒိတ်ပေးတော်မူပြီလို့တွေ့ရပါတယ်ဓမ္မဟောင်းကျမ်းဟာပရောဖက်များအားဖြင့်ရေးသားထားတဲ့ဘုရားသခင်နှုတ်ကပတ်တရားတော်ဖြစ်ပါတယ်ဓမ္မဟောင်းကျမ်းကိုကျွန်တော်တို့ဖတ်ရင်ဘုရားသခင်၏နှုတ်ကပတ်တော်သည်အာဗြံတို့ဟေရှာယတို့ဇာခရိတို့ရောက်လာ၏စသဖြင့်ကျွန်တော်တို့တွေ့ရပါတယ်ပရောဖက်များဘိုးဘေးများထံရောက်လာတဲ့ဘုရားသခင်နှုတ်ကပတ်တော်ဟာဘုရားသခင်အလိုတော်ဖော်ပြချက်နဲ့မိမိအကြောင်းဘုရားသခင်ပေါ်ပြတော်မူချက်ဖြစ်ပါတယ်ဓမ္မသစ်ကျမ်းဟာဘုရားသခင်အလိုတော်နဲ့ဘုရားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေဖို့နှုတ်ကပတ်တော်လို့ခေါ်တဲ့ဘုရားသခင်သားတော်ယေရှုခရစ်လူဇာတိခံကြွလာတော်မူခြင်းအကြောင်းဖြစ်ပါတယ်ယေရှုခရစ်တော်ဟာကျွန်တော်တို့ကိုစကားပြောတော်မူသောဘုရားသခင်ဖြစ်တော်မူပါတယ်ဘုရားသခင်စကားတော်ကိုကြားခြင်းယင်ဓမ္မဟောင်းကျမ်းကိုဖတ်ပါပရောဖက်များဘိုးဘေးများထံဘုရားသခင်မိန့်တော်မူသောစကားတော်ကိုကြားရမှာဖြစ်ပါတယ်။ပူပြီးပြည့်စုံတဲ့ဘုရားသခင်စကားတော်ကိုကြားခြင်းယင်ဓမ္မသစ်ကျမ်းကိုဖတ်ပါ။တားတော်ယေရှုခရစ်တော်၌ပူပြီးပြည့်စုံတဲ့ဘုရားသခင်စကားတော်ကိုကြားရမှာဖြစ်ပါတယ်။အပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေရွေးနှုတ်ကယ်တင်ဖို့နဲ့ဘုရားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေဖို့ယံ၃ပါးတစုဘုရားသခင်မှဒုတိယပုဂ္ဂိုလ်ဖြစ်တော်မူသောယေရှုခရစ်တော်ဟာလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကဒီလောကမှာလူဇာတိအဖြစ်ကိုခံယူတော်မူပြီးဘုရားသခင်ဇာတိအဖြစ်တော်ကိုထင်ရှားစွာပြတော်မူပြီးအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝါကတ်တိုင်မှာအသေးခံတော်မူခြင်းဖြင့်အပြစ်ရှိတဲ့လူတို့ရဲ့အပြစ်ကြွေရှိသမျှကိုဆက်ပေးတော်မူပါတယ်။နှုတ်ကပတ်တော်အားဖြင့်ခတ်သိမ်းသောအရာတို့ကိုဘုရားခင်ဖန်ဆင်းတော်မူခြင်းဗျာဒိတ်ပေးတော်မူခြင်းနဲ့ကယ်တင်တော်မူခြင်းစသည်တို့ဟာသားတော်ယေရှုခရစ်အားဖြင့်ဖယားသခင်ပြုတ်တော်မူသောအမှုကိုဆူလိုခြင်းဖြစ်ပါတယ်။ယောဟန်ကယေရှုခရစ်တော်ကိုနှုတ်ကပတ်တော်လို့ခေါ်ဆိုတာဟာမှန်ကန်တဲ့အသုံးအနှုန်းဖြစ်ပါတယ်။ယေရှုခရစ်တော်ဟာဖယားသခင်အလိုတော်နဲ့ဖယားသခင်ဇာတိအဖြစ်တော်ကိုထင်ရှားစေတော်မူသောဖယားသခင်နှုတ်ကပတ်တော်ဖြစ်ပါတယ်။ဖယားစစ်ဖယားမှန်ကိုမိတ်ဆွေအမှန်တကယ်သိခြင်းယင်ယေရှုခရစ်တော်ကိုကြည်ပါကယ်တင်ရှင်ဖခင်သခင်ကိုမိတ်ဆွေအမှန်တကယ်သိခြင်းယင်ယေရှုခရစ်တော်ကိုကြည်ပါယောဟန်အခန်း1အခန်းငယ်1မှ2အထိကိုကျွန်တော်ပြန်ပြီးတော့ဖတ်ပြပါမယ် အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖယားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖယားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖယားသခင်နှင့်အတူရှိ၏လို့တွေ့ရပါတယ်အစအဦး၌ဆိုတာဘာကိုဆိုလိုသလဲစပ်ပရောလေ့လာကြပါစို့ကပ္ပဦးချံအခိုင်းတက်အခန်းငယ်တက်ကိုကျွန်တော်တို့ကြည့်မယ်ဆိုရင်အစအဦး၌ဖယားသခင်သည်ကောင်းကင်နှင့်မိကြီးကိုဖန်ဆင်းတော်မူ၏လို့တွေ့ရပါတယ်ယောဟန်အခိုင်းတက်အငယ်တက်မှာပြောထားတဲ့အစအဦးနဲ့ကပ္ပဦးချံအခိုင်းတက်အခန်းငယ်တက်မှာပြောထားတဲ့အစအဦးဟာအတိတ်ပဲတူပါတယ်ခတ်သိမ်းသောအရာတို့ကိုဖယားသခင်ဖန်ဆင်းတော်မူတဲ့အချိန်ကိုဆိုလိုခြင်းဖြစ်ပါတယ်အဲ့ဒီတော့အစအဦး၌နှုတ်ကပတ်တော်ရှိ၏ဆိုတာခတ်သိမ်းသောအရာတို့ကိုဖယားသခင်ဖန်ဆင်းတော်မူတဲ့အချိန်မှာယေရှုခရစ်တော်ရှင်းနှင်တော်မူပြီလို့ဆိုလိုခြင်းဖြစ်ပါတယ်။ကဘာမတီမရှိမီခတ်သိမ်းသောအရာတို့ကိုဖယားသခင်ဖန်ဆင်းတော်မူမူမီစကြဝဠာကိုဖယားသခင်ဖြစ်တည်စေတော်မူမူမီယေရှုခရစ်တော်ဟာရှင်းနှင်ပြီးပြီဖြစ်တဲ့အကြောင်းယောဟန်ကတန်ရှင်သောဝိညာဉ်တော်ဖယားရဲ့ပြတ်သွန်းတင်တော်မူချက်အတိုင်းသက်သေခံနေတာဖြစ်ပါတယ်။ယေရှုခရစ်တော်ဟာဖန်ဆင်းခံပုတ်ကူမဟုတ်ဘူးဖန်ဆင်းရှင်ဖယားသခင်ဖြစ်တော်မူကြောင်းယောဟန်အခိုင်1အခန်းငယ်3မှာအခုလိုအတိအလင်းဖော်ပြထားပါတယ်ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိလို့တွေ့ရပါတယ်ယေရှုခရစ်တော်ဟာကဘာမတီမရှိမီရှိတော်မူသောဖယားခတ်သိမ်းသောအရာတို့ကိုဖြစ်တည်စေတော်မူသောဖယားအပြစ်ရှိတဲ့လူတို့ကိုအပြစ်ငရဲကနေရွေးနှောက်ကယ်တင်ဖို့လူစားတိအပြစ်ကိုခံယူပြီးဒီလောကကိုကြွလာတော်မူသောဖယားအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားလဝကတိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောဖယားယနေ့အသက်ရှင်တော်မူသောဖယားအပြစ်ငရဲမိအိုင်ကနေကယ်တင်ဖို့တောင်းလျှောက်တဲ့သူတိုင်းကိုကယ်တင်တော်မူသောဖယားဖြစ်တော်မူပါれ။ဒါကြောင့်ယောဟန်ကယေရှုသည်ခရစ်တော်ဒီဟုသောဖယားသခင်ဤသားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထိုတို့ယုံ၍နာမတော်အဖျင်အသက်ကိုရမိအကြောင်းဤမျှလောက်ရေးထားလျက်ရှိသည်လို့လူတို့ရဲ့နောင်ဘဝအသက်အမခံချက်ကိုပေးတော်မူသောယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုလူတိုင်းအတွက်သက်သေခံဟောပြောနေတာဖြစ်ပါတယ်ယေရှုဖယားကိုကယ်တင်ရှင်နဲ့အရှင်သခင်အဖျင်တစ်ခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါမိတ်ဆွေကျူးလွန်ခဲ့တဲ့အပြစ်များအတွက်နောင်တနှလုံးသားနဲ့ယေရှုဖခင်ကိုဝန်ချတောင်းပန်ပြီးမိတ်ဆွေကိုကယ်တင်ဖို့စိတ်နှလုံးအကျွမ်းမဲ့တောင်းလျှောက်ရင်အပြစ်ငရဲကနေထာဝရကယ်တင်ခြင်းခံရမှာဖြစ်တယ်ဆိုရက်ယေရှုရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာနားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ